မင်္ဂလာပါမလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပတဲ့စာကြည့်ဒိတ်တွေပေါင်းစည်းလှုပ်ဆောင်ရေးအစည်းအဝေးကိုမြန်မာစာကြည့်ဒိတ်ကိုယ်စားလှယ်အဖွဲ့တက်တဲ့အကြောင်းဖတ်ရကြရတော့ဝမ်းမန်းတသာဖြစ်ရပါတယ်ကိုယ်စားလှယ်အဖွဲ့မှာတကယ့်စာကြည့်ဒိတ်ပညာရှင်တွေပါဝင်လို့လဲအားတက်ရပါတယ်ခင်မီဖွံ့ဖြိုးတဲ့စာကြည့်ဒိတ်ကြီးတွေကနိုင်ငံညာပညာရှင်တွေနဲ့မြန်မာစာကြည့်ဒိတ်ပညာရှင်တွေအလုပ်တူလုပ်ကင်ခွင့်ရကြမှာမဟုတ်လားတခြားနိုင်ငံတွေနဲ့ရှင်လိုက်ရင်ကိုယ်စီကစာကြည့်ဒိတ်တွေနောက်တန်းရောက်နေတယ်မဟုတ်လားတခြားဟာမရှင်နဲ့နိုင်ငံကုန်းဆောင်နိုင်ငံကျက်သေးဆောင်လို့ဆိုရမယ်အမျိုးသားစာကြည့်ဒိတ်ချင်းရှင်လိုက်ရင်ကိုကို့အမျိုးသားစာကြည့်ဒိတ်ကတည်ငြိမ်နေတာကိုတွေ့ရမှာပါမလေးရှားနိုင်ငံအမျိုးသားစာကြည့်ဒိတ်ကြီးကနိုင်ငံအတွက်ဂုံယူလောက်တဲ့စာကြည့်ဒိတ်ကြီးပါအဆောက်အုံပုံစံကိုကခင်မိခံရပါတယ်မလေးရိုးရာယဉ်ကျေးမှုအသွင်သဏ္ဍာန်အပြည့်နဲ့ပါအပြင်ကမြင်ရတဲ့အဆောက်အုံပုံစံတင်အားကျစရာကောင်းတာမဟုတ်ပါဘူးစာကြည့်ဒိတ်ရဲ့အတွင်းသားအနှစ်သာရကလည်းအားကျစရာကောင်းပါတယ်စာကြည့်တဲ့ရေရီမန်းကျက်၃ရက်ကိုကြည်ပါနံပါတ်၁ကအမျိုးသားရေစာကြည့်တဲ့အရင်းမြစ်တွေကိုပြစ်စုံပန်အနာဂတ်မျိုးဆက်တွေအလွယ်တကူရယူအသုံးချနိုင်ဖို့နံပါတ်၂ကပြည်ရင်းပြည်ပစာကြည့်တဲ့တွေမှာရှိတဲ့စာကြည့်တဲ့အရင်းအမြစ်တွေကိုအသုံးချနိုင်အောင်ထောက်ပံ့ပေးဖို့နံပါတ်၃ကစာကြည့်တဲ့နဲ့ဆိုင်တဲ့ကိစ္စရပ်တွေမှာဥဆောင်မှုပေးနိုင်ဖို့တဲ့တကယ်စာကြည့်တဲ့တစ်ခုအတွေ့မြင့်မားတဲ့စီလျော်တဲ့ရီမန်းချက်တွေပါရီမန်းချက်တွေကိုလူအထင်ကြီးယုံကြားကောင်းယုံရေးထားတာမဟုတ်ပါဘူးမလေးရှားအမျိုးသားစာကြည့်တိုက်တာဝန်ရှိသူတွေရီမန်းချက်အတိုင်းတာဝန်သိသည့်အလုပ်လုပ်ခဲ့ကြပုံရပါတယ်စာကြည့်ရေးစင်းစရာတစ်ခုကိုကြည့်ရင်အလွယ်နဲ့သိနိုင်ပါတယ်စာကြည့်တိုက်မှာစာအုပ်စာတန်းအပါအဝင်စုဆောင်းထားတဲ့ပစ္စည်းက၄တန်းကျော်ပါတယ်အဲ့ဒီတည်းက၄တန်းနီးနီးတိတိကျကျပြောရရင်3.85တန်းကပုံနှိပ်စာအုပ်တွေပါတသိန်းနီးနီးကပုံနှိပ်မဟုတ်တဲ့ပစ္စည်းတွေပါ4600ကျော်ကမလေးစာမူတွေနောက်ထပ်တသိန်းနီးနီးကခေတ်ပေါ် digital စာအုပ်စာတန်းတွေလို့ဆိုပါတယ်ဒီလိုထူးထူးခြားခြားစုဆောင်းထားတော့ပြည်သူတွေကကိုးစားတာပေါ့တစ်နှစ်တစ်နှစ်စာဖတ်သူစာငါသူပေါင်းက2,000ခွဲလောက်ရှိပါတယ်ဒီစာကြည့်တဲ့ကိုအားကြမိတာမလွန်ဘူးလို့ထင်ပါတယ်တခါထိုင်းနိုင်ငံကအမျိုးသားစာကြည့်တဲ့ကလည်းတမျိုးတစ်ပါးသာအားကျစရာကောင်းမြန်ပါတယ်စာကြည့်တဲ့သမိုင်းက1905ခုလောက်အထိမြပြခံပြီးမယ်အမျိုးသားစာကြည့်တဲ့လို့ဖြစ်လာတာကအမှုပညာဦးစီးဌာနစတီထောင်နဲ့1933ခုကလို့ဆိုပါတယ်1966ခုမှာတော့ယဉ်ကျေးမှုဝန်ကြီးဌာနလည်းအောက်ရောက်လာတယ်လို့ဆိုပါတယ်နောက်ပိုင်းမှာတော့စာကြည့်တဲ့ခွဲတွေဖွင့်ဖွင့်လာလိုက်တာနိုင်ငံတော်အနှံ့အပြားပါပဲဘူမိဘောဘရင်စာကြည့်တဲ့မင်းသမီးတီရီဒုံဂီတစာကြည့်တဲ့စသဖြင့်ပေါ့15မြို့နယ်မှာစာကြည့်တဲ့ခွဲ18ခုရှိတယ်လို့ဆိုပါတယ်ထိုင်းနိုင်ငံအမျိုးသားစာကြည့်တဲ့ကြီးရဲ့တာဝန်တွေကအများအပြားပါနိုင်ငံတော်နဲ့ဆိုင်တဲ့အသိပညာပစ္စည်းစုဆောင်ရေးမှတ်တမ်းတင်ရေးသူစေတနာပြုရေးတဲ့အသိပညာပစ္စည်းတွေကိုထိမ့်သိမ်းဆောင်ရှောက်မှုအဆင့်အတန်းမြင့်တင်ရေးတဲ့နိုင်ငံတော်အသိပညာပစ္စည်းဖန်တီးရေးနဲ့တိုးပွားအောင်ဆောင်ရွက်ရေးတဲ့စာကြည့်တဲ့အသုံးချသူအမျိုးမျိုးရဲ့ဆန္ဒကိုဖြည့်ဆည်းဆောင်ရွက်တဲ့စနစ်တွေဖွံ့ဖြိုးရေးစသဖြင့်အမျိုးမျိုးတွေ့နိုင်ပါတယ်တာဝန်တွေများတာနဲ့အမျှအမျိုးသားစာကြည့်တဲ့ကြီးကစီစီပင်ပင်ရှိလာပါတယ်။ဟိုစီမံကိန်းဒီစီမံကိန်းအတွေ့ဝင်လာတဲ့ငွေကြေးတွေကမနှဲပါဘူး။သိကြတဲ့အတိုင်းတော်ဝင်မိသားစုကလည်းပညာကိုစိတ်ဝင်စားရှိတဲ့မိသားစုဆိုတော့အမျိုးသားစာကြည့်တဲ့ကိုဂရုတစိုက်ရှိပါတယ်။စာကြည့်တဲ့ဆိုင်ရာပွင့်လန်းတွေမှာပြည်သူတွေပါဝင်လာအောင်ဆွဲဆောင်စည်းရုံးတာတွေကြားရသိရပါတယ်။စာကြည့်တဲ့ထဲဝင်ကြည့်ရင်တော့ထိုင်းပေပါရိုက်တွေကျောက်စာတွေလေရေးစာမူတွေရိုးရာစာအုပ်စာတန်းတွေဗီဒီယိုတွေ CD တွေ digital ဖန်တီးထားတဲ့ဘာသာစာပေအရင်းမြစ်တွေတွေ့ရပါမယ်ထိုင်းနိုင်ငံအမျိုးသားစာကြည့်တဲ့ကြီးကိုစိတ်ဝမ်းပါမိတာမလွန်ဘူးလို့ထင်ပါတယ်ကိုစီကအမျိုးသားစာကြည့်တဲ့ကလည်းသမိုင်းသဘောအရဂုံယူလောက်ပါတယ်မလေးရှားတို့ထိုင်းတို့ကအမျိုးသားစာကြည့်တဲ့တွေထက်စောပါတယ်ပါရောမမူခင်1883ခုကတည်းကရန်ကုန်မှာဖွင့်ခဲ့တဲ့ဘာနဲ့ပြီးတဲ့ကတိုက်ကြစပါတယ် ပါရောမူပြီးနောက်ကင်းဝင်မင်းကြီးတို့တကံဝင်တော်မင်းဦးတင်တို့စုဆောင်ထားတဲ့စာရီနဲ့ထပ်ပြီးအားဖြည့်ထားပါတယ်။1964ခုမှာအမျိုးသားစာကြည့်တဲ့ရေလို့ထီထီမာမာဖြစ်လာပါတယ်။ဒါပေမဲ့နိုင်ငံရေးကြက်ထဲမှာအမျိုးသားစာကြည့်တဲ့နေရာကအစမတည်ငင်ခဲ့ပါဘူး။ Jubilee Hall, Panzoran, Mural Khanma, 6ထက်ယုံ၊တိုက်ကဆန်ကွင်းစသဖြင့်တပြောင်းနဲ့ပြောင်းခဲ့ရပါတယ်။ရန်ကုန်ဒေသခံတွေကိုအမျိုးသားစာကြည့်တဲ့ပင်မလေးလို့မေးကြည့်ပါ။တည်သူအတော့ကိုရှားနေမှာအလွန်သေးကြပါတယ်။အခုရောက်နေတာကကဘာအေးဖျားလန်းကခွဲသွားရတဲ့သီရိမင်္ဂလာလန်းသွေလေးမှာမို့ပါ။အဆောက်အုံခဟဟောင်းလေးတစ်ခုမှာမထင်မရှားရှိနေပါတယ်။ဒီလောက်အပြောင်းရွှေ့လှိုင်းအရိုက်ခံခဲ့ရတော့ရှေးရှေးအမျိုးသားစာကြည့်တိုက်လောက်ပြည့်စုံမယ်မထင်ပါဘူး။ပေစာတို့ပေါင်း 16,000 ကျော်ပရဘိုက်က 1,900 ကျော်လောက်ပဲရှိတယ်လို့ဆိုပါတယ်။စောစောကအစီရင်ခံခဲ့တဲ့သူများအမျိုးသားစာကြည့်တိုက်ကစရင်စရာတွေနဲ့မရှင်ဝင့်စရာပါပဲ။စာပေရင်ကျေးမှုသမိုင်းမှာမလေးရှားတို့ထိုင်းတို့ထက်ကိုယ်နိုင်ငံကနှစ်ကာလစောလက်ဦးကြပြီမယ်။အခြေအနေချင်းကကွာခြားလာပါတယ်။သူမြေမှာဖြူပြပွင့်ရင်ဖြင့်ကို့မြေမှာနီဝါတင့်ရမပေါ်ဆိုရဲငွေတားကြီးကပြားစားသားကိုရေရွတ်နေမိပါတယ်။နိုင်ငံကုန်နဲ့ထိုက်တန်ပြီးပြည်သူအများသုံးနိုင်တဲ့အမျိုးသားစာကြည့်တဲ့ကြီးတီတီတန်တန်ဖြစ်လာစေခြင်းပါတယ်ရှင်။စာပေမြင့်ပြီးလူမျိုးတင့်ပါစေ။